တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးဖြစ်ကနေတိတ်ခါချပြီးတော့ထုတ်ပယ်ခံခဲ့ရတဲ့ဘူစီလာရဲ့ဇနီးဖြစ်သူကိုတရုတ်နိုင်ငံတရားရုံးတရုံးကဆိုင်းငံ့တည်တံအပြစ်ပေးလိုက်ပါတယ်။သူမဟာဗြိတိသျှစီးပွားရေးသမားတယောက်ကိုတပ်ဖြတ်ခဲ့မှုမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီမှုဟာ10နှစ်လောက်မှတချိန်ဖြစ်လေရှိတဲ့ကွန်မြူနစ်ပါတီခေါင်းဆောင်အပြောင်းလဲမတိုင်ခင်ပါတီတွင်းမှာရေးဥသေသေးဖြစ်သွားခဲ့ရတာပါ။ဗြိတိသျှစီးပွားရေးသမားနီးလ်ဟေးဝုဒ်ဆိုသူနဲ့အလုတ်ကိစ္စသဘောတူညီမှုပြပြခဲ့ပြီးတဲ့နောက်အစိတ်ခတ်တက်ဖြတ်ခဲ့ကြောင်းဩဂုတ်လ9ရက်နေ့မှာဝန်ခံခဲ့တဲ့အတွက်ဂူခိုင်လိုက်ကိုတနင်္လာနေ့ He 5မြို့မှာရုံးတင်စစ်ဆေးတဲ့ဂျားဖြတ်ခုံရုံးကနှစ်နှစ်ဆိုင်းငံ့တည်တံချမှတ်လိုက်တာပါဆိုင်းငံ့ပြစ်ဒဏ်ရဲ့အတိအပယ်ကတော့သူမအနေနဲ့နောက်လာမယ့်နှစ်နှစ်အတွင်းတခြားပြစ်မှုကျူးလွန်ခြင်းမရှိခဲ့ရင်တည်တံကနေထောင်ဒဏ်တသက်ပြောင်းပေးနိုင်တယ်ဆိုတဲ့သဘောဖြစ်ပါတယ်လူသားမှုကျူးလွန်ရမှာအကူအညီပေးခဲ့တဲ့မိသားစုဝင်ဝန်ထမ်းတယောက်ကိုတော့ထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်ဂူခိုင်လိုက်ဟာသူနဲ့စီးပွားရေးလက်တွဲလုပ်ကိုင်နေသူဟေးဝုဒ်ကိုပြီးခဲ့တဲ့နိုဝင်ဘာလတုန်းကတရုတ်နိုင်ငံအနောက်တောင်ပိုင်းချုံချင်းမြို့ကဟိုတယ်တစ်ခုမှာအစိတ်ခတ်ပြီးတော့တတ်ခဲ့တယ်လို့ဝန်ခံပြောဆိုခဲ့ပါတယ်။ဂူရဲ့ခင်မွန်းဖြစ်သူဘိုရှီလိုက်ဟာတချိန်ကချုံချင်းကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီအတွင်းတက်လန်းရှိသူဆိုပြီးတော့ရေးပန်းစားခဲ့သူပါ။ဒါပေမဲ့အရှုပ်ထွေးတွေဖြစ်ခဲ့ပြီးတဲ့နောက်ယာရုကနေဖေရှားခံခဲ့ရပါတယ်။